ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာဒီမနက်ခင်းကစစ်ကောင်စီတပ်နဲ့ကချင်ကရိုင်နယ်ကိုးကန် MNDAA ပူးပေါင်းတပ်တွေကြားနိုင်ဝက်ခန့်အကြတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကချင်ပြည်နယ်မိုးညင်းမြို့နယ်အင်းတော်ကြီးဒေသဘက်မှာလည်းစစ်ကောင်စီတပ်နဲ့ကချင်ကရိုင်အကြတိုက်ပွဲဖြစ်ခဲ့ပါတယ်။ရန်ကုန်ကလာတဲ့ရှမ်းမြောက်နယ်ကချင်ပြည်နယ်ကတိုက်ပွဲသတင်းကိုက
ရာတွေနေစဉ်လို့ဖြစ်ပေါ်နေပြီးဒီကနေ့မနက်ခင်းမှာတော့ကွက်ခိုင်မြို့နယ်ပြည်တော်စုကားလိုင်းရဲ့အနောက်ဘက်ခြမ်းမှာတိုက်ပွဲဖြစ်ခဲ့တာပါဒီကနေ့တိုက်ပွဲဖြစ်ွားတဲ့နေရာဟာလွဲကော်ရွာအနီးမှာဖြစ်ကြောင်းကွက်ခိုင်ဒေသခံတူက VOA ကိုအခုလိုပြောပါတယ
်လွဲကော်ဘေးနားမှာတိုက်ပွဲဖြစ်တယ်တဲ့အဲ့ဒါမလည်းကြီးရ၃နာရီတော့ဖြစ်တယ်တဲ့အများအကုန်နိုင်လို့မှဖြစ်တယ်လို့ပြောတယ်ဒါရီဝတ်ချက်တော့တော့ကြားတယ်လို့ပြောတယ်ဒီနေ့ကကားလိုင်းဈေးနည်းစတော့ကြီးတော်ဆုံးပြောရတယ်။ကားလိုင်းနဲ့ဆိုလို့ရှိရင်တော့တော့တောက်မှန်တော်ဝင်တော့အပြိုင်နဲ့ကူကနဲ့အနောက်မှာပေါင်းနေတာရှိတယ်တဲ့။အထူးကတော့ဘာမှမကြောက်ဘူးလား
။အခြားကွက်ခန့်ဒေသခံတူကလည်းတိုက်ပွဲဖြစ်ပွားမှုအခြေအနေကိုအခုလိုပြောပါတယ်
။ရာ၈နိုင်နဲ့၉နိုင်ခွဲဝင်ကျင်တော့ကွက်ခန့်ရဲ့ဟိုကအနောက်ဘက်ပေါ်ကြီးကားလိုင်းတွေကောကပ်ပေါ့။ဒါကောရွာဘေးလို့ပြောရတာ။အော်စေနာယဝင်ကျင်တော့ဒီရင်တစီလာတယ်လို့ပြောကြတာပေါ့။ဒါလည်းဆက်ဆက်ပြီးပြောရတယ်နော
်။သူကတော့တိုက်ပွဲဖြစ်ပွားတာဟာစစ်ကောင်စီတပ်နဲ့ကိုကန့် MNDAA အကြားဖြစ်ပွားတာလို့ပြောပါတယ်။နိုဝင်ဘာလ28ရက်နေ့ကလည်းကိုက်ခိုင်မြို့နယ်မန်ပြင်းရွာအနီးမှာစစ်ကောင်စီတပ်နဲ့ကချင် KIA နဲ့ကိုကန့်ပူးပေါင်းတပ်တွေအကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်းဒေသခံတွေကပြောပါတယ်။ဒီကနေ့မနက်၈နာရီလောက်မှလည်းကချင်ပြည်နယ်မိုးညင်းမြို့နယ်အင်းတော်ကြီးဒေသဘက်မှာစစ်ကောင်စီတပ်နဲ့ကချင် KIA တပ်ဖွဲ့အကြားတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်။ဒီတိုက်ပွဲဟာစစ်ကောင်စီတပ်တွေမိုးညင်းမြို့နယ်အင်းတော်ကြီးဒေသအညောင်ပင်ရွာဘက်ကိုစစ်ကြောင်းလှည့်လည်စဉ်အတွင်းဒေသတွင်ခြေဆိုင် KIA တပ်ရင်း26ကတပ်ဖွဲ့ဝင်တွေနဲ့အချိန်တိုထိတွေ့တိုက်ပွဲဖြစ်ခဲ့တာဖြစ်ကြောင်းမိုးညင်းဒေသခံကအခုလိုပြောပါတယ်
။တိုက်ပွဲဖြစ်တယ်က26ဘက်မှာပါကျွန်တော်တို့ညောင်ပင်ကဒါကြီးမှာမနေ့ပိုင်းခဏလေးပဲစက်တက်စားတွေလည်းကလှရှားလေးရှိလာကြတယ်။လှရှားလေးတွေရှိလာကြတယ်လို့ဖြစ်လိုက်တာ။မိုးကြီးအကြကြီးနဲ့မဟုတ်ပါဘူး။ဒါကြောင့်သူတို့လာလေးကနေမှသူတို့ကလည်းကြုံလာတဲ့သဘောကိုအဲဒါကိုသိခံမှုဖြစ်သွားတာ
။ထိခိုက်မှုအခြေအနေကိုတော့မသိရသေးကြောင်းလည်းပြောပါတယ်။ KIA ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကလက်ရှိရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်မြို့နယ်မှာဖြစ်ပေါ်တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့အောက်ခြေတပ်တွေကသတင်းပေးပို့လာတာမရှိသေးကြောင်းပြောပါတယ်
။ကျွန်တော်လည်းဒီဘက်အစီအစဉ်တော့ပဲကြားပါလေ။လူစုကတည်းကသတင်းတော့ရှိပါတယ်ခင်ဗျာ။ကျွန်တော်တို့စကားနဲ့ဒီဘုံတပတ်ဆိုင်ရာတရင်ကြီးရတော့မမပြရမရဘူးခင်ဗျာ။
ကချင်ပြည်နယ်မိုးညင်းမြို့နယ်အင်းတော်ကြီးဒေသတိုက်ပွဲသတင်းကိုတော့မကြားသိရသေးကြောင်းပြောပါရယ်ပြီးခဲ့တဲ့နိုဝင်ဘာလ25ရက်နေ့ကတော့သခိုင်းတိုင်းနဲ့ကချင်ပြည်နယ်နယ်စပ်အင်းတော်ကြီးရဲ့အနောက်ဘက်တုံပေရွာအနီးက KIA တပ်ရင်26အခြေစိုက်စခန်းကိုစစ်ကောင်စီတပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခဲ့တာတွေရှိခဲ့ပူပါရယ်အဲ့ဒီရက်ကနှစ်ဖက်တပ်တွေအကြားတိုက်ပွဲဖြစ်ပွားတာမရှိဘဲလေကြောင်းကတိုက်ခိုက်တာဟာ KIA ရဲ့တပ်ရင်26ဘက်မှ PDF တပ်ဖွဲ့တွေကခိုအောင်းနေတာကြောင့်ဖြစ်နိုင်ကြောင်းသုံးသပ်ကြပါရယ်မြန်မာစစ်ကောင်စီဘက်ကတော့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကို KIA ပါဝင်တိုင်းရင်းသားလက်နက်ကိုင်ချုပ်ကတင်နန်းပေးနေတာတွေအကူအညီပေးနေတာတွေရှိတယ်လို့မကြာမကြာထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ